မတော်နဲ့မဟာမိတ်သုံးဘွဲ့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာတက်မတော်ကအထီးကိုက်များတာကြောင့်စစ်စီရေးကဏ္ဍတွေမှာပုံမှန်အတိုင်းမလှုပ်ရှားတော့ဘဲအရက်သားပြည်သူစစ်ပုံစံဟန်ဆောင်တာအရက်ဖက်ခီးသွွားကားတွေနဲ့သွာလာတာအပြင်လက်နက်ခဲယံတွေကိုတည်ဆောင်တာပရောဟိတနဲ့လူမှုကူညီရေးကားတွေကိုအသုံးပြုသွာလာနေတယ်လို့မဟာမိတ်သုံးဘွဲ့ကမနေ့ကရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်တက်မတော်ဘက်ကအဲ့ဒီလိုသွာလာနေတယ်ဆိုတာဘလို့တွေတွေ့ရှိရတယ်လေလို့မဟာမိတ်သုံးဘွဲ့အဖွဲ့ဝင်တအန်းလွတ်မြောက်ရေးတက်မတော် TNL ရခိုင်တက်တော် AA တို့ကိုဆက်သွဲမင်းမြန်ပေမဲ့မင်းမြန်လို့မရပါဘူးတက်မတော်ကအရက်သားတွေလို့သွာလာနေတယ်ပရဟိတကားတွေကိုအသုံးပြုနေတယ်ဆိုတဲ့ထုတ်ပြန်ချက်တွေဟာမဟာမိတ်သုံးဘွဲ့ရဲ့လှုပ်ဆောင်ချက်အမှားယွင်းနေဖြစ်ခဲ့ရင်ကာဝယ်ဖို့အတွက်ဆွတ်ဆွဲချက်သာဖြစ်တယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဘုံမှုချုပ်စောမင်းထွန်းက RFA ကိုပြောပါတယ
်လူမှုကွန်ရက်စာမျက်နှာတွေမှာပဲကြည့်ကြည့်တယ်မှာပဲကြည့်ကြည့်ကျွန်တော်အဲ့ဒီမှာသူစကားတွေနဲ့မှာစေကားတွေနဲ့ဆောင်ရွက်နေတယ်ဟိုတဲ့ဟာကိုရင်တန်းလေးကိုရိုက်ပြထားတဲ့လူတွေလည်းပုံပြီးလည်းရှိတယ်အသုံးပြုရအောင်လည်းမရှိပါဘူးတမတော်အနေနဲ့ကသူ့ရဲ့ပို့ဆောင်ရေးလမ်းကြောင်းသူ့ရဲ့ပို့ဆောင်ရေးအနာတွေအားလုံးရှိပြီးသားဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ကတော့အလိုမျိုးဆွဆဲတာတွေကျွန်တော်တို့အနေနဲ့ရပ်ပါးကားတွေကိုနှောက်ယှက်ချက်ရှိတင်လို့အတွက်ရွယ်ပြီးတော့ကြဆွဆဲတဲ့လူတွေကျွန်တော်တို့မြင်တယ်ဒီဆွဆဲချက်တွေတခုခုသူတို့ဘက်ကနေအမာရင်းဖြစ်သွားရင်ကာပါလုံးနိုင်လို့ဆွဆဲပြန်လို့ကျွန်တော်တို့
နောက်ပြီးတော့အဲ့ဒီထုတ်ပြန်ချက်မှာတမတော်ကရွယ်ချက်ရှိရှိနဲ့လက်နက်ကြီးလက်နက်ငယ်တွေနဲ့ပြည်သူလူထုကိုပစ်ခတ်တိုက်ခိုက်နေတာစစ်စင်းမင်းမြန်ဖမ်းဆီးနှိပ်စက်တပ်ဖြတ်နေတာတွေကိုလုပ်နေတယ်လို့လည်းပါရှိပါတယ်။အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့လည်းဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြန်ဖြေပါတယ်
။ဒီတော်ကြီးလမ်းမကြီးပေါ်မှာကျွန်တော်တို့အနေနဲ့ဆောင်ရွက်နေတဲ့လုပ်ငန်းတွေပြည်သူလူထုလုံးလုံးချောမွေစေရေးလမ်းမဆက်တမှုလုံးလုံးချောမွေစေရေးအတွက်ကျွန်တော်တို့ဆောင်ရွက်နေရတာပါရှိတယ်။အဲဒီဆောင်ရွက်နေတာတွေကိုလည်းပြည်သူလူထုအားလုံးကတွေ့မြင်တယ်။ပြည်သူလူထုရဲ့ကိုယ်တိုင်ရိုက်ပြီးတင်ထားတဲ့ profile မျိုးလည်းသိနိုင်ပါတယ်။အဲဒါပြစ်ခတ်နေတာဘယ်လိုလဲဆိုတာလည်းတွေ့နိုင်ပါတယ်။လမ်းမကြီးတစ်လျှောက်မှာလမ်းမဆက်တမှုလုံးလုံးချောမွေစေရေးဆောင်ရွက်နေတဲ့ကျွန်တော်တို့တရားစောင့်လုပ်ရေးအဖွဲ့တော်မှာပဲကျွန်တော်တို့ဘက်ကလည်းဒါပြစ်တယ်။ကျွန်တော်တို့ဘက်ကဒါပြစ်တဲ့ကြားထဲကနေမှဖွင့်လွှင့်နိုင်အောင်ဆောင်ရွက်ပေးလျက်ရှိတယ်။ပြည်သူလူထုရဲ့ထောက်ခံကြဆင်းလာတော့မလို့ထုတ်ပြန်ခြင်းဖြစ်တယ်လို့ကျွန်တော်မြင
်တာ။ဒါပြင်ခီးသွွာလာနေကြတဲ့သူတွေသတင်းမီဒီယာတွေလူမှုကယ်ဆယ်ရေးအသင်းအဖွဲ့တွေအနေနဲ့လည်းတိုက်ပွဲဖြစ်နေတဲ့ကာလမှာလမ်းခီးကိုတေချာလစ်လာစုံစမ်းပြီးမှသွားကြဖို့အကူအညီလိုလာရင်အကူအညီရယူနိုင်ဖို့တက်ဆိုင်ရဒေတာတွင်တာဝန်ယူလှုပ်ရှားနေတဲ့မဟာမိတ်အဖွဲ့ဝင်တွေစီကိုဆက်သွယ်အကူအညီတောင်းယူနိုင်တယ်လို့လည်းထုတ်ပြန်ချက်မှာပါရှိပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းမတရားအသင်းဆက်သွယ်မှုဥပဒေဆိုတဲ့အချက်တွေကလည်းရှိနေသေးတော့ပရဟိတအသင်းတွေနဲ့သတင်းမီဒီယာသမားတွေအတွက်အခက်အခဲတစ်ခုဖြစ်နေတယ်လို့လည်းပြောကြပါတယ်။တိုက်ပွဲတွေမှာထိခိုက်ဒဏ်ရာရတဲ့သူတွေကိုကူညီဖို့တွာလာနေတဲ့လူမှုကူညီရေးအသင်းအဖွဲ့တွေရဲ့ရင်တွေကိုတော့နားလည်ပေးစေချင်တယ်လို့နယ်စည်းမချပရဟိတအဖွဲ့ကကိုမျိုးကပြောပါတယ်။
ဒီလမ်းကြောင်းပေါ်မှာသိမိနေတဲ့ဒီရွာသူရွာသားတွေရှိတယ်ဆိုရင်တော့အကိုတို့ကတော့ဒီသက်ဆိုင်ရာဒီလမ်းကြောင်းပေါ်မှာရှိတဲ့ဟာအဖွဲ့စည်းတွေကိုတော့အကိုတို့ကပြောပြပြီးတော့မှအကိုတို့ကတွားလို့ရတဲ့အနေအထားပဲရှိပါတယ်။အကိုတို့အနေနဲ့ဆက်သွယ်မယ်ဆိုရင်လည်းအကိုတို့အနေနဲ့ကမဖြစ်နိုင်ဘူးလို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့တစ်ဖက်မှာလည်းဥပဒေရေးရာကိစ္စတွေကရှိတဲ့အတွက်ကြောင့်အကိုတို့အနေနဲ့ကလွတ်လပ်မှုမရှိပါဘူး။ဒါကြောင့်အကိုတို့ကဒုက္ခရောက်တဲ့လူတွေအကူအညီလမ်းတောင်းလာရင်ရှိတဲ့နေရာကိုအကိုတို့အနေနဲ့တွားကျင်တယ်။အဲ့ဒီအနေအထားပေါ်မှာပဲသူတို့အနေနဲ့အကိုတို့ပေါ်နားလည်ပေးဖို့ဦးတောင်းဆိုတာ
။အေယာဝတီသတင်းဌာနကကိုကျော်ခခလည်းအခုလိုပြောပါတယ်
။ကျွန်တော်တို့တော့အဲ့လိုမျိုးဆက်သွယ်တာမျိုးဆိုလို့ရှိရင်တစ်ဖက်ကလည်းအမြင်တစ်မျိုးစောင်းနိုင်တာပေါ့နော်။ဆိုတော့အခက်အခဲတွေရှိနိုင်တာပေါ့။တက်နိုင်တဲ့လောက်တော့ကျွန်တော်တို့လည်းအဲ့လိုပဲဆက်သွယ်ပြီးရွှေ့သွားတာပဲလေ။ဒါပေမဲ့ဟိုသူတို့ကသုံးဘွဲ့ဖြစ်နေတဲ့အတွက်ကြောင့်တစ်ဖက်ကိုဆက်ရင်ဘယ်လိုသူတို့သတင်းတက်ရောက်မှုကဘယ်လောက်ရှိလဲဆိုတာလည်းကျွန်တော်တို့တော့မသိဘူး။ဒါပေမဲ့ဟိုအဲ့လိုဆက်သွယ်ပြန်ရင်လည်းဒီဘက်ချမ်းကတစ်မျိုးထင်တာမျိုးဖြစ်သွားနိုင်တယ်လေ။ဒီလိုမျိုးပြောတာတွေကအန်တယ်တော့ရှိရလို့ထင်တာပဲ
။ပြီးခဲ့တဲ့ဩဂတ်18ရက်မှာစစ်ပွဲတွေကြမှာပိတ်မိတဲ့သူတွေကိုတွားရောက်ကူညီတဲ့နားလျှော့လူငယ်များလူမှုကူညီအသင်းကပြစ်ခတ်ခံရပြီးအသင်းဥက္ကဋ္ဌဦးထွန်းမြင့်သေဆုံးခဲ့ပါတယ်။ဩဂတ်15ရက်ကစပြီးရှမ်းပြည်နယ်မြောက်ပိုင်းမှာတမတော်နဲ့မဟာမိတ်သုံးဘွဲ့ကြဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အရက်သား၈ယောက်သေဆုံးပြီးထိခိုက်ဒဏ်ရာရတဲ့သူ18ယောက်ရှိတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းလူသားချင်းစာနာထောက်ထားမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။မဟာမိတ်သုံးဘွဲ့အခြေချလှုပ်ရှားနေတဲ့နေရာတွေမှာပြည်သူတွေအနေနဲ့မလွဲ့မရှောင်သာလို့ခီးသွွားတဲ့အခါအန္တရာယ်ကင်းအောင်လူရခီးကိုလုံလုံခြုံခြုံနဲ့ရောက်အောင်တိုက်ပွဲတွေကြားမှာပိတ်မိတာမျိုးမဖြစ်အောင်လိုအပ်တဲ့စစ်ဆေးမင်းမြန်းနာတွေလုပ်တဲ့အခါနားလည်မှုရှိရှိနဲ့ပူးပေါင်းကြဖို့ဒေသခံပြည်သူတွေဘေးကင်းလုံခြုံမှုအတွက်နီးစပ်ရာမဟာမိတ်တပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ကြဖို့ကိုလည်းမဟာမိတ်သုံးဘွဲ့ကထုတ်ပြန်ထားပါတယ်ရှင်။ကျမဇာနီထွန်းမ